ကမ္ဘာမှာသွေးတိုးယောဂါရှိသူအရေအတွက်ဟာလွန်ခဲ့တဲ့နှစ်ပေါင်း30အတွင်း23ဒေါ်လာပြီးတော့1.3မှ20ဘီလီယံရှိခဲ့ကြောင်းလည်းမြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအများစုတွေ့ရကြောင်းလည်းသူတေသနလေ့လာချက်အသစ်တွေကဖော်ပြလိုက်ပါတယ်။ဒီ
ဒီဇီဝေးတည်တဲ့နောက်လီဆာရှလိုင်းတည်ပြပူထားတာကိုကိုအောင်လင်းကပြောပြမှာပါရှင်။ငမောက်တရားရှိဆယ်လေးနိုင်ငံကအသက်30ကနေ49နှစ်ရွယ်ကိုလေးလာဆက်ဆီရမှာလူပေါင်းတန်း900ကျော်ဟာအသက်အန္တရာယ်ဖြစ်နေပေမဲ့သူတို့ယောဂအတွက်စိတ်ကူးစမှုခံယူမှုမရှိတာကိုတွေ့ရှိခဲ့တာပါ။အများစုကလည်းယောဂရှိမရှိစစ်ဆေးတာမရှိသလိုယောဂချင်းတွေကိုလည်းမသိကြပါဘူး။ကျန်းမာရေးအသည့်အားနည်းတာကြောင့်အသက်ဆုံးမတဲ breathing cause all that.
ပထမတစ်ချက်အနေနဲ့နှလုံးယောဂဟာတည်ဆုံးမှုအများဆုံးယောဂတစ်ခုဖြစ်သိထားကြပါတယ်။နောက်ဆုံးကမ္ဘာ့ကျန်းမာရေးခန့်မှန်းချက်အရမျက်စိနှလုံးယောဂကြောင့်တည်ဆုံးသူစက္ကန့်ဒသမတသန်းရှိပါတယ်။ဒီလိုဖြစ်ရတဲ့အဓိကအကြောင်းရင်းလေးထဲမှာသွေးတိုးယောဂပါတယ်ဆိုတာကလည်းသိထားပါတယ
်။သွေးတိုးယောဂနှလုံးအုံနောက်ကြောက်ကယောဂတွေဖြစ်နိုင်တဲ့အန္တရာယ်ကိုသိရတာတိုးလာစေတယ်လို့ကမ္ဘာမှာလူတည်ဆုံးမှုရဲ့အခြေခံအကြောင်းရင်းတွေကတစ်ခုလည်းဖြစ်ပါတယ်။သွေးတိုးယောဂဖြစ်ရတဲ့အကြောင်းရင်းတွေထဲမှာကျမရင်းနဲ့မညီညွတ်တဲ့စားသမှုပုံစံကုလလှရှမှုနေပါတာအရင်နဲ့ဆေးလိပ်သုံးဆွဲတာအဝလွန်တာတွေပါဝင်ပြီးကျမရေးအတွက်အန်ဒီရရှိတဲ့ဆူနာမီလှိုင်းလုံးဖြစ်နေတော့တင်စားပြောဆိုသူတွေရှိပါတယ်အစီရင်ခံစာပြုစုသူတွေကတော့ကျမရင်းနဲ့ညီညွတ်အောင်နေထိုင်ကြဖို့တိုက်တွန်းထားတယ်လို့သူတို့ယောဂါသွေးပေါင်ချိန်တိုင်းပြီးအလွယ်တကူစစ်ဆေးသိရှိနိုင်တယ်လို့အကုန်ကြံမများပဲထိထိရရောက်ကုသနိုင်အောင်လည်းပြောဆိုထားပါတယ်လေလာချေရလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းသူတို့ယောဂါတဲ့ခံစားရတဲ့ပြဿနာချမ်းသာတဲ့နိုင်ငံတွေကနေအလယ်အလတ်နဲ့ဝင်ဝင်နေတဲ့နိုင်ငံတွေစီမှာပုံများလာတာကိုလည်းတွေ့ရှိခဲ့ရတာပါချမ်းသာတဲ့နိုင်ငံတွေမှာသူတို့ယောဂါဖြစ်ပွားမှုကြီးကျဆင်းလာပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာဖြစ်ပွားမှုကြီးတိုးလာနေတယ်လို့လည်းအစိုးရခံစားမှုပူးတွဲပြုစုခဲ့တဲ့ London Imperial တက္ကသိုလ်ကကမ္ဘာပတ်ဝန်းကျင်ကျန်းမာရေးဆိုင်ရာပါမောက္ခမာဂျီအဇာဒီကပြောပါရယ
် So many parts of Sub-Saharan Africa parts of South AsiaSome of the Pacific Island nations, they are still not actually getting the treatment that are needed.
So, Africa တောင်ပိုင်း Sahara ဒေသနေရာအတော်များများနဲ့တောင်အရှဒေသဒဇိတပိုင်းအပြင် Pacific ကျွန်းနိုင်ငံတချို့မှာအခုတည်းကလိုအပ်နေတဲ့ကုသမှုတွေခံယူကြတာမျိုးမရှိသေးပါဘူး။ဒါကြောင့်လဲဒီဒေသမှာကုသမှုပေးနိုင်ဖို့အာရုံစိုက်နေပါတယ်။လွန်ခဲ့တဲ့တစ်နှစ်ခွဲလောက်အတွင်းနေစဉ်လိုလိုကြားနေရတာကတော့ယောဂလက္ခဏာရှာဖွေတာကုသတာတွေအတွက်မတတ်နိုင်ကြတဲ့ကိစ္စပါ။အခုလည်းကမ္ဘာ့ကျန်းမာရေးအတန်းဝင်ကသတိထားဖို့လိုပါတယ
်။1990ကနေ2019ခုနှစ်အတွင်းအချက်အလက်တွေအရကမ္ဘာမှာသူတို့ယောဂအများဆုံးဆင်နိုင်ငံဆေးမှာမြန်မာနိုင်ငံကိုလည်းထည့်သွင်းထားပြီးအမျိုးသမီးတွေမှာအဖြစ်များတာကိုလည်းသူတည်စီတွေ့ရှိထားတာပါ။ယောဂဖြစ်ပွားမှုများတဲ့ဒေသတွေမှာကုသမှုနှုန်းကလည်းအမျိုးသမီးတွေမှာ25ရာခိုင်နှုန်းအောင်နဲ့အမျိုးသားတွေမှာ20ရာခိုင်နှုန်းအောင်ရှိနေကြောင်းလည်းတွေ့ရှိထားပါတယ်။ဒီချိန်ထဲမှာပဲကနေဒါ၊အိုင်စလန်နဲ့တောင်ကိုရီးယားတို့လိုဖွံ့ဖြိုးတဲ့နိုင်ငံတွေမှာတော့သူတို့ယောဂကိုထိထိရောက်ရောက်ကုသနိုင်ရတယ်လို့စိုးစိုးဝါးအဆင့်ထိရောက်မလာအောင်ကာကွယ်နိုင်တဲ့အကြောင်းလေးလေ့လာခြင်းမှာတွေ့ရှိထားပါတယ်ခင်ဗျာ။